Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ1ရက်အင်္ဂါနေ့ view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဟုတ်ရခိုင်ပြည်နယ်တိုင်းဒါကတော့စိန်ခုံမှုမရှိပါဘူးသူကနဲ့သူမိသားတွေအကူအညီကြောင့်လည်းအတူနေလို့သူကနဲ့သူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်ဒီနေ့ကျွမ်းနာတည့်ရနေမှာလေကျောင်းလာတက်တာ 35,832 ကျောင်းတက်ရောက်လို့ရှိပါတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗ
ျမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေစဖွင့်တာမှာရခိုင်မှာကျောင်းတက်သူတွေရှိပေမဲ့တခြားနေရာတွေမှာကျောင်းတက်သူအရေးအတွက်နည်းတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့တူဆရာနာတိတ်နာလေးလပြည့်သွားပြီမဲ့အာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသေးတဲ့အကြောင်းကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ချင်းပြည်နယ်မင်းတပ်မျိုးကစစ်ပေးဒုက္ခသည်တွေကိုစစ်ကောင်စီကလက်နက်ကြီးတွေပြစ်လို့ဒုက္ခသည်တွေထပ်ထွက်ပြေးနေရတဲ့အခြေအနေတွေနဲ့အတူထိုင်းနိုင်ငံအတွင်းတရားမဝင်လာသူတွေဖမ်းခံရတဲ့အထက်မြန်မာနိုင်ငံသားအများအပြားပါဝင်နေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစရာအစီအစဉ်တွေကိုတင်ဆက်ပေးပါဖို့ရှိပါတယ်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကုကြော်ကြော်သိန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
စစ်တပ်ကအနာသိမ်းယူခဲ့တာဒီနေ့ဆိုရင်ဒေလာပြည်ပြည်ဖြစ်ပြီးကိုဗစ်ကာယောဂါကြောင့်ပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေကိုစစ်ကောင်စီကဒီနေ့စဖွင့်ပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ပြင်မှာရှိတဲ့ကျောင်းတချို့ကလွဲရင်ရန်ကုန်အပါအဝင်ဒေသအတော်များများကကျောင်းတွေမှာကျောင်းတက်တဲ့ကျောင်းသားနေတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်ကိုဗစ်စီးကံနဲ့အညီကျောင်းတက်ရမယ်လို့စစ်ကောင်စီကထုတ်ပြန်ထားပြီးကျောင်းပြည်ဝုံတွေအနီးမှာလက်နက်ကန်ရဲနဲ့စစ်သားတွေကိုလည်းချထားပါတယ်ဒီကြားထဲမှာပဲကျောင်းမတက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်စစ်တပ်ရဲ့ရဲကဂျမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းကလေးတဝဲလောင်းလုံးကံပေါက်စတဲ့မြို့အသီးသီးမှာဆန္ဒပြပွဲတွေဆက်ရှိခဲ့တယ်လို့ကြားဖို့မရယာမူးကောင်းလက်ကောင်ဆလင်းကြီးရင်းမှာပင်စတဲ့ဒေသတွေကကြေးရွာတွေမှာလည်းရောင်းမတရေဆန္ဒပြလို့ရှောင်းမှုတွေပုံစံမျိုးစုံနဲ့ရှိခဲ့ပါတယ်ချင်းပြည်နယ်နဲ့ကြားပြည်နယ်ပင်ကဒေသတချို့မှာတော့စစ်တပ်ကိုပြန်လည်တိုက်ခိုက်တာတွေဆက်ရှိနေသေးပါအဲ့ဒီတိုက်ပွဲတွေကြောင့်ဒီမော့ဆူမင်းတက်ဟာခါတွန်းစံစတဲ့မြို့တွေကဒေသခံတွေအိုးရင်စွန့်ထွက်ပြေးပေါ်နေကြပြီးအရေးပေါ်ကူညီတွေလည်းလိုအပ်နေပါတယ်။ဒီတော်တွေမှာပဲစစ်ကောင်စီကခန့်ထားတဲ့ရဲကြေးရုပ်ချုပ်ရေးမှုတွေစစ်ကောင်စီတရင်ပေးလို့တတ်မှတ်ခံရသူတွေကိုတိုက်ခတ်တပ်ဖြတ်တာတွေလည်းပိုပြီးများလာနေပါတယ်။အခြေတော်ဆန်နိုင်ငံများအဖွဲ့အစည်းအလှည့်ကြောက်ကထားနဲ့အတွင်မှုချုပ်တို့ဒီတရင်ပတ်အတွင်းမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်လို့တန်တမန်သတင်းရှိမြစ်၄ခုကိုကိုးကားပြီးရိုက်တာသတင်းမှရေးထားပါတယ်။အာရှလေကြောက်ကထဘူရန်နိုင်ငံနိုင်ငံရေးဌာနဒုတိယဝန်ကြီးအီရဝန်ယူဆော့ဖ်နဲ့ဘူရန်နိုင်ငံသားပဲဖြစ်တဲ့အတွင်မှုချုပ်လင်ဂျော့ခွိုင်တို့ဟာမြန်မာဆီယနာတင်ကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတယ်လို့မီမဖော်တဲ့သတင်းရှင်တွေကပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒေါ်အဂန်ဒီနောက်ဆုံးအချိန်မှမှဒေါ်လာရေးကိစ္စတွေနဲ့တန်တမန်ရေးပိုင်းအခက်အခဲတွေကြောင့်ခီးစဉ်နှောင့်နှေးသွားနိုင်ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းရှင်တွေကသတိပေးထားပါတယ်ဒီအာဆီယံကုလည်းဖွဲ့ဟာအာဏာသိမ်းထိုးချခံရပြီးအများပြားဖန်စီခံထားရဒါမှမဟုတ်ပုံအောင်နေရတဲ့အကြသားဆွေးအောက်ဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားသလားဆိုတာတော့ရှင်းရှင်းလင်းမရှိသေးပါဘူးအာဆီယံပြောခွင့်ရသူရောဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ပန်ကြားတာကိုအကြောင်းမပြန်ခဲ့ပါဘူးလူနည်းနိုင်ငံရဲ့အာဆီယံကုလည်းဖွဲ့ကလည်းမှတ်ချက်ပေးဖို့ပန်ကြားချက်ကိုအကြောင်းမပြန်ပါဘူးမြန်မာအရေးအချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေကြေညာခဲ့ပြီးတရင်းကဘတ်ကျော်အကြမ်းမှာအခုဆင်ကျင်ထားတဲ့ကြီးစဉ်ကိစ္စထွက်လာတာပါအဲ့ဒီအချက်၅ချက်ထဲမှာအကြမ်းဖက်နေနေတာတွေရပ်တန့်ဖို့ဇွေးနွေးပြောဆိုဖို့လူသားစာနာမှုအကူအညီပေးဖို့အထူးတန်တမန်တူခံဖို့နဲ့ဒီဇိုင်းသူအားလုံးနဲ့တွေ့ဆုံရေးအထူးတန်တမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆင်လုဖို့လိုပါဝင်ပါတယ်ဒါပေမဲ့လည်းအထူးတန်တမန်ဖြစ်ခံထားဖို့အသင့်တော်ဆုံးလူပုဂ္ဂိုလ်ဒါမှမဟုတ်လူပုဂ္ဂိုလ်တွေကိုရွေးချယ်ရေးအထူးသဖြင့်မြန်မာ့လူပိုင်ခွင့်နဲ့တက်တန်းကာလာတို့အပေါ်အာဆီယံဖွဲ့ထဲမှာသဘောထားကွဲနေတာကြောင့်အခုချိန်ထိမခန့်ထားနိုင်သေးပါဘူး။မြန်မာနိုင်ငံတော်မှာရံဖက်လို့ရတဲ့ပေါ်ပေါက်လာပြီးချာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်နိုင်ငံတကာအတိုင်းဝန်ကဖိအားပို့ပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကြီးဝါရင်ခေါင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံလက်ရှိမှာချာရှုံးတိုင်းပြည်အခြေအနေကိုဦးတည်တဲ့အန်ဒရယ်ကြီးရဲ့လမ်းကြောင်းပေါ်မှာရောက်နေပါတယ်။ ဆရာနာသေးမှုကိုနိုင်ငံတကာတိုင်းဝန်အနေနဲ့အခိုင်အမာဆန့်ကျင်ကြရပါမယ်။ဘာမှမလုပ်ဖက်နေတာလူလူရှုထားတာကနေဆရာနာသေးမှုအောင်မြင်သွားစေမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့စီမင်းစည်းကမ်းအခြေခံနိုင်ငံတကာအခင်းကျင်းကိုနောက်ထပ်ချိန်ဆမှုဖြစ်လာပါလိမ့်မယ်။ဒီချက်တည်းရဲ့တခုကြီးတော့ထပ်ပေါ်ဖြစ်တဲ့သက်ဆိုင်သူအားလုံးကြောင့်အပြုဘောဆောင်ဆွေးနွေးညှိနှိုင်းဖို့အရေးတကြီးလိုအပ်နေပြီဆိုတာစစ်ဘက်ကနားကျပြောဆိုဖို့ဒေသတွင်းနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့စွမ်းအားရှိသမျှအသုံးချလှုံ့ဆော်သင့်ပါတယ်လို့ The Elders အဖွဲ့ရဲ့ဥက္ကဋ္ဌလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟောင်းမေရီလော်ဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ဆရာနာဒေးမီနော့ဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဓမ္မမှုအာဏာပိုင်မှုမရှိဘူးလို့ The Elders ဘက်ကထောက်ပြထားပါတယ်။ဒီကနေ့လိုမလာယူကောက်ပွဲမှာမဲအများစုနဲ့ပြတ်တက်သသားနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခန့်ထားတဲ့ပြည်တော်စုယူကောက်ပွဲကော်မရှင်ကချင်းချောက်ပြောဆိုတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရော့သွားစေတယ်လို့မြန်မာလူထုအပေါ်ကြောက်ရွံ့မှုကိုလည်းဖွင့်ချလိုက်တာပဲဖြစ်တယ်လို့ The Elders ဘက်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမားပြည်နယ်တူဆာမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူပြူလူရန်ကားတွေကတူဆာမြို့မှာလူမဲတွေနေထိုင်လူခံရအရတခုကိုဖျက်ဆီးတိုက်ခိုက်တာကြောင့်လူပေါင်း300သေဆုံးပြီးလူဦးရေ1000အိုးအိမ်တွေဖြစ်ခဲ့ရတာပါ။သမ္မတဘိုင်ဒန်ဟာ Greenwood Cultural Center ကိုလှည့်လည်ကြည့်ရှုမှာဖြစ်ပြီးတူဆာအဖြစ်အပျက်နှစ်တရာပြည့်အထိမ်းအမှတ်မိန့်ခွန်းပြောမှာဖြစ်ပါတယ်။တူဆာမြို့မှာဗာဖြစ်ခဲ့တယ်ဆိုတာကိုဒီနေ့အချိန်ထိတေချာမသိသေးတဲ့အမေရိကန်နိုင်ငံသားအများအပြားရှိနေစေပါ Black Wall Street လို့တည်ခဲ့ကြတဲ့ချမ်းသာတဲ့လူမဲအယက်ကိုဖျက်ဆီးတပ်ဖြတ်ခဲ့တဲ့အဲ့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကအသက်ရှင်နေသေးသူ၃ဦးပဲကျန်တော့ပုံရပြီးအားလုံးကလည်းအသက်ရာကျော်တွေဖြစ်နေပါပြီ1960ပြည်နှစ်တွေမှာဖြစ်ခဲ့တဲ့လူမှုခွင့်ရလှုပ်ရှားမှုမတိုင်ခင်နှစ်40ပတ်ဝန်းကျင်မှာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုဖြစ်ခဲ့တာပါလူမှုခွင့်ရလှရှားမှုကြောင့်အမေရိကန်နိုင်ငံသားလူမဲတွေမဲပေးခွင့်ရခဲ့ကြပြီမဲ့လေမဲပေးနိုင်ရေးနဲ့ပတ်သက်ပြီးဒီကနေ့အချိန်ထိပြောဆိုဆွေးနွေးနေရဆဲဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဆိုင်းလိုမီတာ31 kHz 6833ညာဆိုင်းလိုမီတာ32 kHz 6383ညာဆိုင်းလိုမီတာ58 kHz 5885တို့ဖြင့်စနေတင်းတွင်မှာဆိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် COA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုန်ထုတ်လို့ရအချက်ချာကြတဲ့တရုတ်နိုင်ငံတောင်ပိုင်းကွမ်ဇိုမြို့မှာလူဆက်သက်ဦး COVID-19 ပိုးစစ်ဆေးတွေ့ရှိခဲ့တဲ့နောက်မှာတော့ရက်ကွက်တစ်ခုကိုကာယောဂါကန့်သတ်ချက်ထုတ်ပြန်ထားပါတယ်ကွန်ဇိုးမြို့မှာလူ15သန်းလောက်ရှိပြီးတော့လူပနည်းယောက်ပိုကူးခံရတယ်လဲဆိုတာဒီကနေ့ကန့်သတ်ချက်ထုတ်ပြန်တဲ့ချိန်ထိရှင်းရှင်းလင်းလင်းမရှိပါဘူး။လက်တော်ရက်တွေမှာမြို့ရင်းပိုကူးခံရသူ30အထိရောက်လာတဲ့အတွက်တရုတ်နိုင်ငံတွင်ပိုကူးစစ်မှုအများဆုံးရှိတဲ့အချက်အချာနေရာတစ်ခုဖြစ်လာပါတယ်။မလေးရှားနိုင်ငံမှာတော့တနင်္ဂနွေလုံးကန့်သတ်ချက်တွေကိုဒုတိယအကြိမ်မြောက်ချမှတ်လိုက်ပြီးဈေးဝယ်စင်တာနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားပါတယ်။နိုင်ငံတွင်ပိုကူးစစ်မှုဆိုးလာပြီးတော့ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်လာတဲ့အတွက်အခုလိုကန့်သတ်ချက်တွေထုတ်ပြန်လိုက်တာပါ။တခါကာယောဂါတံကိုအလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးပိုကူးသူကျဆင်းလာသလိုဒီကနေ့မှာတော့ပိုကူးသူ33,000နေပါရှိခဲ့ပါတယ်။ဧပြီလလောက်ကစပြီးတော့အိန္ဒိယမှာနေစဉ်ပိုကူးသူတရှိန်ထိုးတက်လာပြီးတော့24နာရီအတွင်းပိုကူးသူတိတ်က4သိန်းကျော်ထိရောက်တဲ့နေလည်းရှိခဲ့ဖြစ်ပါတယ်။ဒီကနေ့ပိုကူးဆက်မှုကတော့နှစ်လအတွင်းအနည်းဆုံးဖြစ်ပါတယ်။အမေရိကန်ကားတာယာတွေထုတ်လုပ်နေတဲ့ Goodyear Tire and Rubber Company ကမလေးရှားစစ်အုပ်ကအလုပ်သမားတွေကိုလှုပ်အားခမပေးတာတရားမဝင်အချိန်ပိုဆင်ငိုင်းတာနိုင်ငံခြားအလုပ်သမားတွေကိုချိန်ဆောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Riders တင်းက Goodyear Company ကလက်ရှိနဲ့အရင်အလုပ်သမားဟောင်းတွေမလေးရှားအလုပ်သမားဝန်ကြီးဌာနအရာရှိတွေကိုပါမေးမြန်းခဲ့တာပါ။အလုပ်သမားလက်စာတွေကို Company ကအမှားယွင်းတွက်ချက်တာတွေရှိတယ်လို့အချိန်ပိုမတရားခိုင်းစီတာတွေရှိနေပြီးနိုင်ငံခြားအလုပ်သမားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းတင်ထားတယ်လို့သူတို့ကပြောပါတယ်။နိုင်ငံခြားအလုပ်သမားတွေကိုလှုပ်အားခအပြည့်မပေးတဲ့ကိစ္စနဲ့တရားလုံးအချိန်ပိုဆင်းခိုင်းတဲ့ပြစ်မှုနဲ့ Goodyear Company ကို2020ခုနှစ်မှာဒဏ်ငွေချမှတ်ခဲ့တယ်လို့မလေးရှားအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ရှင်းနှစ်ကြာနိုင်ငံကူးလက်မှတ်တင်ခံခဲ့ရတဲ့အလုပ်သမားတစ်ယောက်ကလည်းသူ့စာအုပ်ပြင်ရကြောင်း2020နိစမိုင်းမှာလက်မှတ်ထိုးထားတဲ့စာရွက်တစ်ခုကို Riders တင်းကိုပြသခဲ့တာပါ။ဒီပါအလုပ်သမားတွေ185ယောက်ကသူတို့ရပိုင်ခွင့်နဲ့အပြည့်အဝမရတဲ့ကိစ္စနဲ့ပတ်သက်ပြီးGoodyear Company ကိုအလုပ်သမားတမကက2019နဲ့2020ထဲမှာ3ကြိမ်တရားဆွဲခဲ့တာမှာနှစ်မှုနိုင်ခဲ့ပါတယ်။ ပြည်ပလုံသမားတွေကိုပြည်တွင်းဝန်ထမ်းတွေတို့ဒဏ်တို့ခံစားခွင့်ပေးဖို့လစာအပြည့်ပြန်ပေးဖို့မနစ်ကဆုံးဖြတ်ချက်ကိုတရားရုံးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ် Reddit သတင်းဌာနကကြီးရှုခွင့်ရခဲ့တဲ့ဆယ်ရွယ်စတန်းတွေမှာတော့ပြည်ပရွှေပြောင်အလုံသမားတွေကတလကို229နာရီလောက်အထိအချိန်ပုံလောက်ရတာကိုတွေ့ရပါတယ်မလေးရှားမှာစုစုပေါင်း104နာရီထက်ကျော်ပြီးတော့အချိန်ပိုလောက်ခွင့်မရှိပါဘူး။ဒီပေါ်မြန်မာနဲ့အိန္ဒိယကအလုပ်သမားတွေကိုကုမ္ပဏီကပေးဖို့ရှိတဲ့လှုပ်အားခါကဒေါ်လာ 1.23 တန်းရှိတယ်လို့အလုပ်သမားတွေရဲ့ရှင်းလင်းကပြောပါတယ်။ Goodyear ကုမ္ပဏီကတော့တရားရုံးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုမှချက်မျိုးမှမပေးပါဘူး။ COVID-19 ကရောဂါလွန်ကာလစီးပွားရေးပြန်လည်နာလန်ထူပေါ်ချိုးပါနေနေရမှာတဘာဝပဝန်ချင်းကိုထိခိုက်ဖို့နေပြီးတော့ဖလုံးအိမ်တက်ငွေထုတ်လို့မလျှော့ချနိုင်မဲ့စီမင်းစည်းကမ်းတွေလမ်းညွန်ချက်တွေအတိုင်းလုပ်ကိုင်ဖို့နိုင်ငံ38ခုကကောင်ဆောင်တွေတနင်္လာနေ့မှာသဘောတူညီခဲ့ပါတယ်
။정상들은주위기가환경문제만이아니라경제사회안보
우루야디ပြောင်းလဲမှုအချက်အသေးဟာသဘာဝပဝန်ချင်းအရေးသက်သက်မဟုတ်ပဲစီးပွားရေးလူမှုအတိုင်းဝိုင်းနဲ့လုံခြုံရေးနဲ့လူအခွင့်အရေးနဲ့ပါသက်ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတာကောင်ဆောင်တွေသဘောတူခဲ့ကြပါတယ်။COVID-19 ကရောဂါကိုလည်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့နည်းလမ်းမျိုးနဲ့ကျော်လွှားရမယ်ဆိုတာသဘောပေါက်ကြပါတယ်လို့တောင်ကိုရီးယားသမ္မတမွန်ချင်အင်းကပြောဆိုသွားပါတယ်။2030အရောက်မှာဖလော်အိမ်တက်ငွေလျှော့ချရေးကမ္ဘာရေမှန်ချက်ပြည့်မီနိုင်အောင်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြတဲ့ B4G ညှိလာခါမှာအခုလိုသဘောတူညီခဲ့ကြတာပါ။ဒီထဲမှာအမေရိကန်ပြည်ထောင်စုတရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံကအစိုးရကောင်းဆောင်တချို့လည်းပါပါတယ်။နေရတာကျင်းပတဲ့ညီလာခံကိုတောင်ကိုရီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပပြီးကရောဂါကြောင့်အစီအစဉ်အများစုကိုအွန်လိုင်းကနေပဲကျင်းပခဲ့ပါတယ်။ညီလာခံတက်ရောက်လာကြတဲ့ပြည်ပဆိုင်ရာအဖွဲ့အစည်းအတော်များများကလည်းရေရှည်ခံနဲ့ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်နဲ့ဥတုရာသီပြောင်းလဲမှုဖောက်ပြန်တားဆီးရေးကိစ္စမှာတည်သူနဲ့ပုဂ္ဂလိကမိဖက်လက်တွဲဆောင်ရွက်နိုင်အောင်အားပေးတိုက်တွန်းသွားမယ်လို့ပြောပါတယ်။တဘာဝပဝန်ချင်းကိုမထိခိုက်စေတဲ့နည်းနဲ့တက်ရောဂါကိုကျော်လွှားတာဟာ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ဥဒုရာသီဆိုင်ရာပါရီသဘောတူစာချုပ်နဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးညီမချက်ပြည်မအောင်ဆောင်ရွက်ပေးရရောက်နိုင်တယ်လို့လည်းညီလာခံထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံမှာအာဇာနည်တွေကိုဂုဏ်သိညွှန်းတော်အမလို့ရဆိုပြီးပြဋ္ဌာန်းထားတဲ့ရာဇဝတ်မှုဥပဒေတရားထင်ရှားတဲ့တရုတ်ဘလော့ဂါတယောက်ရှစ်လကြာအချုပ်ကြားခံရတော့မှာပါ။နိုင်ငံအရှိတ်နန်ဂျင်းမြို့တရားရုံးမှာဘလော့ဂါကွီဇင်မင်းကိုဒီကနေ့ပဲအမိန့်ချမှတ်ခဲ့တာပါ။အငြင်းပွားကြဖြစ်နေတဲ့နိုင်ငံနယ်ဆက်ဂွာလန်တောင်ကြားမှာတရုတ်နဲ့အိန္ဒိယတပ်ဖွဲ့များမနစ်ဂျွန်လာကရင်ဆိုင်တိုက်ခိုက်မှုတွေမှာတရုတ်သက်သား၄ဦးသေဆုံးကြောင်းတရုတ်စစ်တပ်ကပြည်ခဲ့တဲ့ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်ရမှာသေဆုံးခဲ့တဲ့တပ်သားတိထက်များပြီးတော့အခင်းဖြစ်ရနေရာမှာရာထူးအမြင့်ဆုံးဖြစ်တဲ့တပ်မိုးကတော့အသက်မသေးဘူးဆိုပြီးဘလော့ဂါခရီးကရေးသားခဲ့တာပါ။ကြာဆုံးသွားတဲ့တပ်သားတွေပါဝင်အာဇာနည်တရားကောင်းတွေအဖြစ်အာဏာရကွန်မြူနစ်ပါတီကတတ်မှတ်ထားတဲ့သူတွေကိုခုလိုပြောဆိုရေးသားတဲ့လောရကအစည်းအဖြတ်မှုမြောက်တဲ့ဆိုပြီးတရုတ်အာဏာပိုင်တွေကဘလော့ဂါကွီဇီမင်းကိုဆွဆွဲထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတာပါခင်ဗျ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပို့ချက်တွေတင်ပြပေးတော့မှာမို့ဆီယနာသိန်း၄နှစ်ပြည့်ချိန်အထိဆန္ဒပြနေကြတဲ့အခြေအနေတွေနဲ့စကြင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဒီနေ့လေးလပြည့်သွားပါပြီ။ဆီယနာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့အထိဆက်ရှိနေပါတယ်။ဒီနေ့အခြေခံပညာကျောင်းတွေပြန်ဖွင့်တာကြောင့်ဆန္ဒပြသူတွေကတော့စစ်နာရှင်လက်အောက်မှာကျောင်းမတက်ကြဖို့နှိုးဆော်ဆန္ဒပြမှုတွေနဲ့ဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့အနက်ရောင်ယူနီဖောင်းတူဝတ်ဆင်ထားတဲ့ဖုံးအယောင်ဆိုင်ဝန်ထမ်းတချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းအုပ်ချုပ်ခဲ့တာလေးလပြည့်တဲ့နေ့ဒီကနေ့ဇွန်လ၁ရက်နေ့မှာတော့ရန်ကုန်မြို့ထဲမှာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာနေတာကိုအရင်နေ့တွေကထပ်ပို့ပြီးတော့မြင်တွေ့ရပါတယ်။လှဲထဲမှာတော့ဈေးသပိတ်လုခဲ့ကြတဲ့နေရာကိုစစ်တပ်ကလူစုခွဲပြီးတဲ့ချိန်ရောက်လာပြီးအနားမှာရှိတဲ့အနက်ရောင်ယူနီဖောင်းတွေဝတ်ဆင်ထားတဲ့ Old Port ဖုံးရောင်းဆိုင်ကဝန်ထမ်းတချို့ကိုဖမ်းဆီးသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။
ဒီရန်ကုန်မှာတော့ကျွန်တော်လဲမှာတော့မနက်ပိုင်းကျွန်တော်ဟို market store ကြီးပေါ့နော်ဈေးတပိတ်လေးလောက်ပါရ။အဲ့ဒီနောက်ပိုင်းတော့ပို့ပို့ကုန်ရဝန်ထမ်းတွေဒီနေ့ပေါ့အမဲဝေးလို့ပြီးတော့အခိုင်အခံဟာရှိရယ်။ခုထိလည်းတွေ့ခွင့်မရဘူးကျွန်တော်ရုံးကိုလမ်းဆက်တော့ဂျုံမိုင်းကသွားတော့သူတို့အခုထုတ်ဖို့တော့ကြိုးစားရပေါ့နော်အခုထိပေးမတွေ့ဘူးရတော့ဒီဝန်ထမ်းဟိုလောက်ပါနေ။အ
ခေါင်းဆောင်လာလို့ဖြစ်တယ်။စကိုင်းတိုင်းမုံရမြို့မှာတော့ဆန္ဒပြသူတွေဟာလမ်းမကြီးတွေပေါ်တက်ပြီးခြေတက်ကြွေးကြော်ဆန္ဒပြကြပါတယ်။အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်တဲ့ပထမဆုံးရက်ဇွန်လ1ရက်နေ့မှာပဲအာနာရှင်စနစ်အောင်မှာကျောင်းသားတွေကျောင်းမတက်ကြဖို့နဲ့ပြည်သူပညာရေးစနစ်ကိုဖော်ဆောင်မှုတိုက်တွန်းတဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြသူတူကပြောပြပါတယ်။နိုင် ရှော့ခိုင်းပြီးတော့ဗောနော်ဒီကျွန်တော်တို့ဒီကြာကလာမြို့သားညီငယ်ရေးအစိုးရကအကောင့်တက်ပေါ်မဲ့ဒီတိတိပညာရေးအစီအစဉ်တွေမှာဒီလူလူကနေပြီးတော့တက်တက်တက်ပူးပေါင်းပါဝင်ပြီးတော့ငါကျွန်တော်တို့ဒီကိုယ့်ရဲ့အသမီးတွေအတွက်ပညာသင်မှုခွင့်လန်းတွေကိုယ်တိုင်းဟောဖန်တီးပေါ်ဆောင်ကြဖို့ဗောနော်အဲ့ဒါကိုအဓိကထားပြီးတော့ပြောပြချင်တာဟုတ်
မုံရနှွေရဲ့တစ်ဖက်ကမ်းမှာတော့ရွာပေါင်းစုံကလူလူအင်အားထောင်ချီပါဝင်တဲ့တပိတ်စစ်ကြောင်းခြိတက်ပြီးတော့ဒီကနေ့မနက်ဆန္ဒပြခဲ့ကြပါတယ်။မုံရမျိုးကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့ဘာကတအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့မဖူးသိမ့်သိမ့်တုံကိုအရက်ဝစ်တွေနဲ့လူတစုကဖမ်းဆီးသွားတယ်လို့မုံရမျိုးဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။စစ်ဘေးရှောင်တွေအတွက်အလူငွေလာယူဖို့ဖုံးဆက်ချိန်ပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါတယ်။
မနီးညက်နေကတော့ကျွန်တော်တို့ပကတာအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့အဖူးသိန်းသိန်းတုံလို့တော့ဖန်ဆီးသွားတာတော့ရှိရပြ။ဘာကြောင့်ဖန်လဲဆိုတော့ဟိုကတော့ကျွန်တော်လည်းဒီလိုချာတော့မသိဘူးပြ။ဒီဒီ Ocean Center မှာသူတို့ဒီစစ်ပေးဆောင်ဒီအတွက်အလူငွေခံဟိုကကျွန်တော်တို့ PFO ဆိုပြီးတော့အဲ့လိုချင်းခေါ်ပြီးတော့ဒီကျွန်တော်အကျက်ဝက်နဲ့စစ်သားကျွန်တော်၈ယောက်လောက်ကနေပြီးတော့သူတို့ငါဖမ်းသွားတာဒီကျွန်တော်ကြားရတယ်ဗျ
အခုလို့စစ်တပ်ကအာနာသိမ့်ပြီး၄လကြာတဲ့အချိန်မှာတော့လူငယ်တချို့ကလက်နက်ကင်တော်လန်ရေးလုပ်တဲ့နီးလန်းကိုရွေးချယ်လာကြပါတယ်တနင်္လာနေ့တိုင်းဒဝယ်မြို့မှာတော့စစ်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်လို့ပြန်ပြီးတော့ခုခံကျင်သူတွေရှိနေတယ်လို့လူငယ်တယောက်ကပြောပြပါတယ
်ဆိုတော့ဒီဒီလမ်းမတွေပေါ်မှာဆန္ဒပြနေတဲ့ဆန္ဒပြဆုံးရှာမှုတွေကလည်းရှိနေတယ်ဒီလိုမျိုးဒီဆန္ဒပြနေတဲ့ပြည်သူလူထုပါဝင်ဒီလူတို့ကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်နေတဲ့ဟာတွေကိုလက်နက်နဲ့ပြန်လည်ပြီးတော့ခုခံကာကွယ်နိုင်ဖို့အတွက်ဒီပြင်ဆင်တဲ့လှုပ်ရှားမှုတွေရှိသလိုသူ့ကိုပြန်ပြီးတော့သုတ်ပြန်ကာကွယ်နိုင်ဖို့အတွက်ဒီလက်နက်ကင်နဲ့အင်အားစုတွေလည်းရရှိမှကြောက်လို့ရှိရင်တော့ရှိလာနိုင်တယ်ဒီ
စရုပ်ချုပ်ရေးကောင်စီတပ်တွေရဲ့ဖမ်းဆီးဖြိုခွင်းမှုတွေကြားကပဲနေ့စဉ်ဆန္ဒပြနေတဲ့မန္တလေးစခိုင်းလောင်းလုံမြို့တွေမှာတော့ဆရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေပါတယ်။ဖြာပုံမရရမိုးကောင်းနဲ့လက်ပတော်တောင်ဒေသကကြီးရွာတွေမှာလည်းကြောင်းမတက်ရေးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ရှင်
။မစမုံပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဇွန်လ၁ရက်နေ့ဒီကနေ့မှာမြန်မာနိုင်ငံတဝန်းကအခြေခံကျောင်းတွေအခြေခံပညာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့ကျောင်းတက်သူအတော်နည်းပါပါလဲလူမျိုးရင်းနဲ့ကိုဗစ်ရောဂါကူးစက်မဲ့ဆွေးမှုတွေကြောင့်ကျောင်းပြန်မတက်ကြသလိုဆရာနာရှင်လက်ထက်ကျောင်းမထက်ပဲသဘေးမောက်ကြသူတွေလည်းရှိပါတယ်ပထမဆုံးကျောင်းပြန်ဖွင့်ရဲ့ကျောင်းတွေရဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ
2021-2022ပညာသင်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ဒီနေ့ရန်ကုန်မြို့ရဲကကျောင်းတော်များများ6ကပ်နေပါတယ်အရင်ကဆိုရင်ကျောင်းဖွင့်ရဲ့ရင်ကျောပိတ်ဆိုတဲ့အထိကြိတ်ကြိတ်တိုးနေလေးရှိတဲ့ကျောင်းတွေမှာကိုကျောင်းတက်သူအတော်လေးနည်းပါတယ်။နာမည်ကြီးကျောင်းတချို့အပါအဝင်ကျောင်းအများစုမှာလုံခြုံရေးတွေကိုတင်းကျပ်စွာချထားတာတွေ့ရပါတယ်။ကျောင်းနဲ့အနီးတစ်ဝိုက်လမ်းတွေမှာအတားအဆီးတွေချထားတာလက်နက်ကင်တပ်ဖွဲ့ဝင်တွေကလုံခြုံရေးစောင့်နေတာမျိုးတွေတွေ့ပါတယ်။ကျောင်းတက်သူနည်းပါတာကြောင့်တင်ကန်းကျောင်းတောင်အောင်ကလာပါနဲ့ရန်ကင်းမြို့နယ်တွေကတချို့ကျောင်းတွေမှာမူလနှစ်ချိန်ကျောင်းကိုတစ်ချိန်ကျောင်းအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာမျိုးလည်းရှိပါတယ်။ကျောင်းမုံစားဆင်းကျင်ကိုလည်းအချိန်တိတတ်မတတ်မှတ်ဖဲကျောင်းအခန်းထဲမှာသာမုံစားခွင့်နဲ့ဆော့ကစားခွင့်ပေးတာမျိုးတွေရှိတယ်လို့ကျောင်းထက်တဲ့ကလေးတချို့ကပြန်ပြောပြကြပါတယ်စစ်ကောင်စီအုပ်ချုပ်နေချိန်မှာကလေးတွေကိုကျောင်းပြန်မအပ်ကြဖို့ဆရာတွေကိုအလုပ်ခွင့်ပြန်မဝင်မဲ့နေကြဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်တချို့မိဘနဲ့ကျောင်းသားတွေကိုယ်တိုင်ကလည်းကျောင်းပြန်မတက်ဘဲတပိတ်မှောက်နေကြပါတယ်ဒီနေ့ကျောင်းပြန်တက်တဲ့စတုထကျန်းကျောင်းသူရဲ့မိခင်ကတော့တမိကပူဇော်လို့စိုးရင်စိတ်နဲ့ပဲကျောင်းပြန်ထားခဲ့တယ်လို့ VOA ကိုပြောပြပါတယ်
ခလေးကမအဆင်ရင်ဗျာရဲ့နာမည်နဲ့တမိကျောင်းထောင်းလာခလေးချင်းခလေးချင်းဆော့ဘာလို့မင်းရကျောင်းမအောင်လို့ဆိုလဲမင်းတို့မရအောင်ဆောင်းအောင်ပြီးတော့ပြီးတော့ခလေးရလဲဟိုအဲ့မဲ့ကိုပြောလိုက်နေတာဘောဟုတ်အဲ့ဒါအဲ့လိုဆိုမသွားဘူးဖြစ်တယ်ကျွန်တော်ရောက်တော့မှလည်းကပြီးသွားသူကခမော့တူခမော့တူနဲ့ကိုပြောတယ်အမ်မတက်နဲ့လို့ပြောတော့ငိုယိုးနေတယ
်အခြေခံပညာကျောင်းတွေပြန်ဖွင့်နေချိန်မှာရုံမတက်အာနာဖီဆန်နဲ့လှုပ်ရှားမှု CDM မှာပါဝင်ကြတဲ့ဆရာဆရာမတွေရှိတာကြောင့်တချို့ကျောင်းတွေမှာကျောင်းသားနဲ့ဆရာအချိုးမညီမျှတဲ့ပြဿနာတွေရှိပါတယ်
စစ်ကောင်စီကလက်လက်သွားတဲ့ဆရာတွေနေရာမှာအစားထိုးဖြည့်ဖို့လုပ်နေပေမဲ့ကျောင်းတော်တော်များများမှာဆရာတွေအပြစ်မဖြစ်နိုင်သေးပါဘူး။ပဲခူးတိုင်းဖြူးမြုံနယ်တစ်ခုထဲမှာရင်စီဒီအမ်လုပ်တဲ့ဆရာဆရာမှအရောက်9000ထက်မနည်းကိုစစ်ကောင်စီကအလုံနားလိုက်တာအခုချိန်ထိပြန်ပြီးတော့အစားမထိုးနိုင်သေးတယ်လို့ကျောင်းတန်နှုံးလဲနေတယ်လို့အေဒီတာကကျောင်းဆရာတူကပြောပြပါရတယ်။
ကျောင်းမတက်ဖဲအာနာဖီဆိုင်ရေးလုပ်တဲ့အခြေခံပညာဆရာဆရာမှတသိမ်းထက်မနည်းကိုစစ်ကောင်စီကအလုတ်ကနေရန်နာခဲ့ပါတယ်။အခုလိုဆရာဆရာမမလုံလောက်တဲ့ပြဿနာအပြင်လုံခြုံရေးစိုးရိမ်စရာအခြေအနေတွေလည်းရှိနေပါတယ်။ ကျောင်းသားမိဘတွေကကလေးတွေတင်ကြားမှုအဆက်မပြတ်စေခြင်းပေမဲ့ကလေးတွေရဲ့လုံခြုံရေးအာမခံချက်မရှိတာနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ကျောင်းပြန်မပို့ကြတာလည်းပါပါတယ်။စစ်ကောင်စီကတော့ကိုဗစ်စီးကံတတ်မှတ်ချက်တွေနဲ့အညီကျောင်းတွေတက်နိုင်မှုစီစဉ်ထားတယ်လို့ပြောကြားထားပါတယ်။ဒါပေမဲ့ဒီနေ့ကျောင်းပြန်ဖွင့်ချိန်မှာတော့ကျောင်းအများစုမှာရောကျောင်းသားတွေဘက်ကပါကိုဗစ်စီးကံချက်တွေလိုက ရာမှာမရှိဘူးလို့ចောင်းသားမိပါတွေကပြောကြပါတယ်အခုနှစ်စာတနှစ်အတွက်အချိန်ကပညာចောင်းတွေပြန်ဖွင့်ချိန်မှာတနင်္ဂနွေလုံးចောင်းတက်ရမယ်ចောင်းသားဥယျာဉ်စုစုပေါင်းက70တန်းရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများတမကကဆင်းပြုစုထားပါတယ်70တန်းထဲမှာ9တန်းကအချက်တန်းចောင်းသူចောင်းသားတွေဖြစ်ပါတယ်တမကအမှုဆောင်တယောက်ကဒီကနေ့ចောင်းဖွင့်တဲ့အခြေအနေကိုအခုလိုတုံ့တက်ပါတယ်
အဲ့ဒီတော့နေရာတွေကတော့လေတောင်းသားကညာပြီးတော့ဆရာတွေကမလုပ်တော့ဘူးအဆုံးနေရာတွေမှာတော့ဆရာတွေကတော့ဒီကြီးကြီးကမလုပ်ခဲ့တော့ရှိနေတယ်တောင်းသားကမိဘတွေကဒီကြီးကတောင်းသားရဲ့ဆရာလုပ်တော့မလုပ်တော့ဘူးတနင်္ဂနွေလုံးចောင်းအပ်လုံးနဲ့ဒီနေ့ចောင်းတက်နှုတ်အထူးကြကိုပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ចောင်းပညာရေးမှုတွေစီကို VOA ကအကြိမ်ကြိမ်ဆက်သွယ်လေးမြန်နေတဲ့ဖြေဆိုမဲ့သူမရှိတာဖြေဆိုခွင့်ပေးမထားလို့မပြောနိုင်ဘူးလို့တုံ့ပြန်ကြပါတယ် 2020
ခုနှစ်ပညာသစ်နှစ်ခရဲကကိုဗစ်ကြောင့်ပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတစ်နှစ်ကျော်အကြာဒီကနေ့ပြန်ဖွင့်တာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ရန်ကုန်မြို့မှာရှိတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်သူတိတိတသားနေပါနေပါတယ်။မဆုမြတ်မွန်ပြောပြပေးခဲ့တာပါခင်ဗျာ။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်အတွင်းကကျောင်းပြန်ဖွင့်ရတဲ့အခြေအနေကိုကြည့်ရ COVID sickan tamachet in any punlete, so we may Jangdari Lina Jabayala, the Campinella, the Ding or Kuninga Jobamakne.
Sidaga Anna, they also need him, but Tamazo Pianle punlete, a chicken pina jangrego, the Bay Maujabo, saw a muri, she need him away, the Campina Maro, Jambian Tadu, the Rolin Yavare, the Vinello, Jambian Tadu, don't think where or tea she delo, the Campina Pina Yemuyo.
ดุริยะหญ่นใจหมู่ดอกเตอร์ท้นๆตั้งกับเปล่าว่าเลยเนาะยะไคบีเนี่ยตั้งตาก็รอสิงคมุไม่ใช่หรอกตัวเนี่ยดูมีบาดีอกุญจงเนาะเนี่ยดูเนี่ยดูจ้องก็ปกติไม่ใช่บาดีนี่จวนน่ะเตียนนี่มาเลยดีนี้ก็จ้องลาตะดาจ้องซุซุวงก็อาชีกันปัญญาโกบันจ้องเนี่ยถ้าก็บงโกจีตินปัญญาจ้องมาวินต้งติง
9点整理家了吧？再看一遍那段COVID该药个叫，将那个那套那些奥古拉那个查个呀了吧？那些嘛嘞，再看一遍那嘛COVID该药个股市内头，财务他们那些呢吧嘞？沙田将那个南安那个怎么查嘞？COVID期间内呢，你碰了那吧嘞？路到达串串等一个表话嘞？COVID期间啊罗，南安那个怎么查嘞？COVID发现破关之后啵，等到度的啊那小白官嘛话，他们中华批这个嘛李白官的评价也没说嘞，将那个。
今年公司业，今年起码我创业公司业，哦，今年创业些的，那你创业的中介的。这对牛人家，讲得出嘛咯，讲得讲得对，多少面面，那康熙没得加呗，那康熙再度那些经过他对呀吧嘞，今年讲得的，来人讲得的五个嘞，除了讲嘛，讲得讲得对的嘛加呗，谁也谁也没对吧，那康熙再打嘛对呀，五六表话嘞。
今年啊，今年过年那个，我们那边那个别样了，那都没对。
你看比那嘛，可能是今年天气多，木兰人家呢，才整体，将二茶都将那江都四十方，都能是当着西来路，牛奶今年也永远生意也低下来。啊，因那东家咯，你看比那嘛，去年今年江浙都四十方，俺等来到你把西街话来看呀。
VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်တရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျအခုဆက်ပြီးတော့ကြားပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုကြည့်ကြရအောင်ပါကြားပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့ဇွန်လ၁ရက်နေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မနေ့ညပိုင်းကတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြာအယတ်သားတယောက်သေဆုံးခဲ့ပါတယ်။တိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးရတဲ့ဒုက္ခသည်တွေလည်းယာယီခိုလုံတဲ့နေရာတွေကနေထပ်ပြီးတော့တင်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နဲ့ကွန်အင်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားပြည်ကတိုက်ခတ်မှုတွေရှိနေတဲ့ကြားပြည်နယ်တီမောဆူမြို့မှာဒီနေ့မနက်ပိုင်းကအပြန်အလှန်ပြည်ကမှုတချို့ရှိခဲ့ပါတယ
်။ဒီမက်ကတော့ပြန်ဖြစ်တယ်လို့ပြောရကြ။ဒီနေ့ပြန်ဖြစ်တယ်ဒါပေမဲ့လို့အခုအချိန်ကြီးလေးကတော့ပြန်နေနေတယ်
မနေ့ကတနင်္လာညနေပိုင်းကတော့တင်မောစုမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်သားဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းကူသုံးတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့သားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်တိုက်ပွဲဖြစ်ပေါ်တဲ့အမည်ကကြာတော့အပင်ကြီးကြီးရဲ့တင်မောစုမြို့နယ်ကဒေါန်ခါရက်ကွန်းနဲ့ပုံတာကြီးရွာကြားကတောက်ဆက်ကံပေါ့နော်အဲ့တော့ဒါဒီကစနေနိုင်ရနေစဖြစ်တယ်ပေါ့နော်စတဲ့ဟိုည7နာရီလောက်ထိဖြစ်သွားခဲ့တယ်ပေါ့အားတော့တော်တော်များတယ်သူကတက်ကူဒီပိုင်းနဲ့ဆိုရင်တရားချစ်ချောလောက်ရှိမယ်နောက်ပိုင်းမှာဒီကျလိမစီရဲ့ဟယ်လီကော်ပတာမစီရဲ့နာရီရောက်ဖြစ်ပြီဆိုတော့သူကကနေနောက်ဒီဒီမော့ဆိုမြို့နယ်ကိုပေါ့လေကော်မြို့ကနေပြီးတော့120မမလေးနဲ့အပွဲစားပြီးတော့ဒီညလုံးတစ်ခတ်ခဲ့တယ်ပေါ့
ကရင်မျိုးရကာကိုရေးဖွဲ့ KNDF အဖွဲ့ကိုလွယ်ကော်မြို့နယ်ဒီမော့စုမြို့နမ်မဲခုံမြို့ဖဲခုံမြို့နဲ့မိုးပြဲမြို့က BDF အဖွဲ့၅ခုပူးပေါင်းပြီးဖွဲ့စည်းထားတာပါတနင်္လာနေ့ညကတိုက်ပွဲမှာနှစ်ဖက်လုံးသေဆုံးဆိုင်ရာရရှိမှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်တိုက်ပွဲတင်းကတော့ကျွန်တော်တို့ဒီ BDF ဖွဲ့၅ဦးတန်ရတိကောင်စီဖက်ပြထားတော့ဒီတရားတော့ကိုတော့ကျွန်တော်တို့ဒီပြုထားတာပေါ့နော်ဒီစစ်ဝင်ကျင်လောက်ကိုကျွန်တော်တို့ဒီပြုထားတယ်ပေါ့
မနေ့ကတိုက်ပွဲမှာစစ်ကောင်စီတပ်သား80ကျော်ကြာဆုံးတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့သီးခြားသိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီပြောခွင့်ရကိုလည်းဆက်တွယ်ထည့်ပေမဲ့မရခဲ့ပါဘူးမနေ့ကပြည်ကတိုက်ခိုက်မှုတွေကြောင့်အရသာတယောက်သေဆုံးခဲ့တယ်လို့တီမောစုမြို့ခံတူးကပြောပါရတယ်
ဒီတပ်ကနေကတော့ဒီတော့ကထားပေါ့ဒေါ်ဟာသာသာတယောက်ကတော့မလေးတို့တယောက်ပေါ့နော
်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တံတွေကိုဒီနေ့မနက်ပိုင်းအထိကြားနေရတယ်လို့မြို့ခံတွေကပြောပါတယ်တိုက်ပွဲတွင်လွိုင်ကော်မြို့ကနေပြစ်တဲ့လက်နက်ကြီးတံတွေကြောင့်လွိုင်ကော်မြို့နယ်ကဘီကင်းကော့ခုရာကြီးဒုက္ခတဲ့စခန်းကစစ်ဘေးဒုက္ခတဲ့ထောင်နဲ့ချီဟာရှမ်းနီရွာဘက်ကိုထပ်မံသိမ်းရှောင်နေရတယ်လို့စစ်ရှောင်ကော်မတီဝင်တူးကပြောပါတယ်
ဒီကျကတော့ပြည်နေရကြီးဒီကင်းကောက်ခုဆက်ကျွန်တော်တို့ဒီမှာရှမ်းမြို့တောင်တင်ကနေတော့ရှိပြီကျွန်တော်ရဲ့ဒီတရားပြည်နယ်ကျန်းကြီးရွာပေါ့လူဦးရေကကျွန်တော်တို့ဒီပထမတည်းရဲ့မှာ1100ကျွန်တော်ဒီကင်းကောက်ခုမှာစီပြေးကြောက်လို့ဆိုမှကျန်းကြီးကိုရောက်လာတာကျန်းကြီးရောက်လာတော့လေအဲညအချိန်လို့အဲနေ့ချိန်လို့လုံးတန်ဒီကနေ့တန်လေးချာရပြီမှာဒီကျရောက်လာဖို့ရှိတယ်ကြောက်စာနာဆိုင်နဲ့ရှိတော့ပေါ့
အဲ့ဒါလိုလက်နေကြီးတန်တွေကြောင့်ဆွေးနေကြတဲ့တချို့စစ်ဘေးဒုက္ခတွေတွေဟာမိုးပြင်းနယ်ဆက်ကအနောက်ဘက်တောင်ဒေသဘက်မှာတင်းချောင်ဖို့ထပ်ပြီးထွက်သွားကြတယ်လို့လည်းသူကပြောပြပါတယ်။ကြားပြည်နယ်ထဲမှာသလားလောက်ကြာပြီးဖြစ်တဲ့ပြေခတ်တက်ကတ်မှုတွေကြောင့်လွိုင်ကော်မြို့နယ်ဒီမော့စုမြို့နယ်ဖရူစုမြို့နယ်နဲ့ရှမ်းကယားပြည်နယ်ဆက်ကမိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်ဆုံးခွာပြီးဘေးကင်းရကိုစစ်ဘေးတင်းချောင်နေကြရပါတယ်ခင်ဗျာ
။နန်ကွန်းအိမ်ပြောပြခဲ့တာပါခင်ဗျာ။တစ်ဆက်ထဲမှာပဲချင်းပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြကြပါမယ်။ချင်းပြည်နယ်မင်းတပ်မျိုးကအေယာစစ်ရှောင်စခန်းအနီးကိုစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်လာခဲ့ပြီးတဲ့နောက်စစ်ပြေးဒုက္ခသည်တွေထပ်မံထွက်ပြေးနေရတာကြောင့်နှစ်ဖက်လက်နက်မကန်ရနေမြေစစ်စုံမျိုးတတ်မှတ်ပေးဖို့လိုလားနေကြပါတယ်။မင်းတပ်ကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကပေးဖို့တဲ့တင်ကိုတော့ကုသညုံကပြောပြပါမယ်ခင်ဗျာ
။ပြီးခဲ့တဲ့မီလ30ရက်နေ့ကစစ်ကောင်စီဘက်ကနေပြီးတော့ပစ်တဲ့လက်နက်ကြီးတချို့ဟာမင်းတပ်မျိုးအီယွာစစ်ဘေးရှောင်စခန်းကြီးကိုကြားရောက်ခဲ့တဲ့အတွက်စစ်ဘေးရှောင်သူတွေဘေးလွတ်ရာကိုရှေ့ပြောင်းနေရပါတယ်။ ဒီလိုချင်းတွေကြောင့်စစ်ပီးဒုက္ခတွေအတွက်safe zone လို့ခေါ်တဲ့နှစ်ဖက်လက်နက်မကန်ရတဲ့နေမျိုးတတ်မှတ်ပြီးလူလာနေတာဖြစ်တယ်လို့
မင်းတို့မျိုးစပီးရှောင်းစကန်မင်းကွန်ပျူတာတာဝန်ရှိသူတူကခုလိုပြောပါတယ်တစ်ဖက်လုံးပေါ့နော်လက်နက်ခံတဲ့သူမှလက်နက်မခံရတဲ့နေမျိုးအလုံးစုံဖိတ်ထားတဲ့နေမျိုးပေါ့အဲ့ဒါကိုကျွန်တော်တို့လူလာတောင်းတာနဲ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရွာကိုတကယ်လို့လာတိုင်းလေကျွန်တော်တို့ထပ်ပြေးရမှာကျွန်တော်ပြင်းပြင်းနဲ့ကျွန်တော်နေဆရာရှိတော်မှာမဟုတ်ဘူးပြီးတော့မှဟိုကျွန်တော်တို့အခုလက်ရှ ဒီကနေ့ကပေါ်စီတီကလည်းအထောက်ပံ့ပေးတယ်ဟိုကုလူပေးတယ်အနေထားပြီးတော့မှဟိုဘယ်လိုပြောမလဲစကားစကားလည်းဒါဘယ်လိုပြောပြပြနေနေကလည်းဒါခွင့်ပြပေးမှလည်းစစ်ဆုံးဖြစ်သွားမှာဟုတ်ဆိုတော့ဒီစကားစကားလည်းခွင့်ပြပေးတယ်ဟိုတပ်ဖြတ်ပေးတယ်နေရဟိုဘာလဲနဲ့ကိုင်မှမရှိတဲ့နေရအဲ့လိုမျိုးကိုကျွန်တော်တို့ကလုံလောက်တောင်းတာလား
လက်ရှိမှာတော့EOS စခန်းကဒုက္ခသည်တွေဟာတခြားဘီလူယာစစ်ပီးရှောင်းစခန်းတွေကိုပြောင်းရွှေ့ဖို့ကြိုးစားနေတယ်လို့စစ်ပီးရှောင်းမင်းကော်မတီကတာဝန်ရှိသူတွေကပြောပါတယ်အစားတောင်းတဲ့ရန်ချက်သေးတယ်ပေါ့နော်နံပါတ်7တွင်လည်းရန်ချက်တော့စစ်ဆောင်တွေကကျွန်တော်တို့ဒီမင်းတပ်မျိုးရဲ့လက်ဖက်ဆန်ကိုကျွန်တော်တို့ရှိတဲ့ကြွာဖက်တီကိုလိုနာနေကြတယ်စစ်ကောင်စီဘက်ကမင်းတပ်မျိုးပေါ်မှာစစ်ပီးရ อิปราลารูก็สิกองสีกับพันธุ์ตัวบิโอมิวกันดีพิจารณาปีบุตรต้องสุยากันดีบิโอปีเล่ห์มุมยาวเนี่ยอิปราลาหนึ่งเส้นไงนี่มามิวกันชนะพิจารณาในสิกองสีตัดด้วยสัตว์เป็นพิฆาตมุ่ยสีเกวาร์เลยพิจารณาพิฆาตมุ่ยจังสิกองสีกับมิดามิโกเซลเชวีจินยาบิโอแต่บริพิจารณาในนโยบายมามิวกันอยู่เบก้าบิโลยานีน่าจีออริมาทวีโคลงนิยาวาร์เลยแต่สิ่งที่มิดามิโอนี่มาสิบิชองสกังอาเซนีบาสีบิโอดูข้าเด็ดต้องเจอทวีโคลงนิยาวาร์ แต่สถิติมาเว็บพิเกเรมีล่าหนึ่งเส้นชี้นี่ก็เจียวกับเว็บพอร์เรนเนสิกองสีตัดด้วยพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจารณาพิจ မြန်မာနိုင်ငံမှာသူပြည်တော်တည်းရဲ့ဖွဲ့ဝင်တွေကကိုဟက်ချစ်ပစင်းနေအဲ့ဒါကစစ်ကား၃ဒီနေ့ပြည်ပြခုကြွားထိတ်မှာရထားရမီးနေတကြီးမီလ၂၈ရက်နေ့နေ့လယ်ပိုင်းကရဲလှရွာနီးပါစီဒီယမ်လုတ်တဲ့သူတွေကိုလာရှာဖို့ကလေးကနေပြီးတော့တက်လာတဲ့စစ်ကားတွေကိုခြေရွာကဝေးအဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့တဲ့အတွက်
ဒီနေ့ကတော့ကျွန်တော်တို့ပကတာအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့ပဖူးသိန်းသိန်းတို့ကဒီနေ့ကတော့ကျွန်တော်လဲမှာတော့မနက်ပိုင်းကျွန်တော်မကက်စတာရေပေါ့နော်အခုဆက်ပြီးတော့ထိုင်နိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပါမယ်ထိုင်နိုင်ငံမှာကိုဗစ် 19အရေးပေါ်ကာလအတွင်းတရားမဝင်ခိုးဝင်လာသူနိုင်ငံသား3000ကျော်ဖမ်းဆီးအရေးယူခဲ့တဲ့အကြောင်းထိုင်းချစ်ဆိုင်
ထိုင်းနိုင်ငံမှာ2020ခုနှစ်ဇူလိုင်လ10ရက်နေ့ကနေ32ခုနှစ်မေလကုန်တိစက်တလအတွင်နိုင်ငံအတွင်တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေပါဝင်ဖမ်းမိသူပေါင်း3500ရာနီးပါးရှိခဲ့ပါတယ်လူမှာကိုပွဲစားနေရာ82ဦးကိုလည်းဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးထိုင်းကာကွယ်ရေးဝန်ကြီးဌာနမှာမေလ30ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင် ပြောရဲဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ခွန်ချစ်တန်တဝါညစ်ကပြောကြားသားခဲ့ပါတယ်။တရားမဝင်ဝင်ရောက်လာလို့ဖမ်းပြီးတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတွေအများဆုံး1000ကျော်ပါဝင်ပါတယ်။မြန်မာနဲ့တခြားအိန္ဒိယချင်းနိုင်ငံတွေကတရားမဝင်ရှေ့ပြောင်းလုပ်သားတွေဖြစ်ကြတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံတမားရေးလှုပ်ရှားသူဦးမင်း
မြန်မာတော့အများဆုံးအဲ15,000နဲ့393ပေါ့ဒုတိယအများဆုံးကကမ္ဘောဒီးယားနဲ့နောက်လာအိုနောက်မလေးရှားအနေနဲ့ပါတယ်နောက်ကျန်တဲ့လူတွေနဲ့ပါတယ်ပေါ့အဲ့ဒါသူတို့ကဟိုဒါဗါလဲအခုဒါသူတို့အစီရင်ခံတာကာဝေးဝန်ကြီးနိုင်ငံထုတ်ပြန်တဲ့အစီရင်ပေါ့လေအဲ့ဒါနဲ့တည်ရတာအာသူတို့ဒီဖမ်းမိရဲ့အထက်မှာတရားမဝင်အဲ့လိုမျိုးနေဆက်တရားနေပြီးတော့ဒီဖမ်းတဲ့ကိုခိုးဝင်တဲ့လူတွေပေါ့နော်သ တို့ထိုင်နေတယ်ဒါပေမဲ့ဒီထဲမှာတော့ပင်ပြီးရတဲ့မှာတော့ဟိုကပါသေးတာပေါ့ဒီလူမောင်ကိုကူးတဲ့ဟိုလူမောင်ကိုသမားပေါ့အဲ့ဒါလည်းပါပေါ့လူမောင်ကိုသမားကတော့တို့ပြောတာဒီထဲမှာတော့200ကျော်ပေါ့နော်တို့ပြောတာ
ထိုင်းကပဲဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာကတော့လက်ရှိမှာတော့ထိုင်းနိုင်ငံကတရားမဝင်ခိုးဝင်မှုတွေကိုထိန်းချုပ်နိုင်အောင်ထိုင်းမြန်မာနယ်စပ်တစ်လျှောက်နယ်စပ်လမ်းကြောင်းတွေမှာတပ်ရင်းတပ်ဖွဲ့တွေတိုးမြှင့်ချထားပြီးမောင်းသူမဲ့အဝေးထိန်းဒရုန်းကင်းထောက်ရင်ငယ်တွေကိုအသုံးပြီးနယ်စပ်လုံခြုံရေးကိုစောင့်ကြည့်စစ်ဆေးနေတယ်ဆိုပြီးပြောကြားသွားခဲ့ပါတယ်နေဆက်လန်းတွေကနေတရားမဝင်အလုသမားတွေအများအပြားဝင်ရောက်လာနေတာဟာလောအခတက်တာတဲ့အလုသမားတွေကိုအလုခိုင်းကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်လို့လဲထောက်ပြပြောဆိုသွားပါတယ်တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့ထိုင်းအစိုးရကဥပဒေသစ်တွေချမှတ်ပြီးမိလာထဲမှာကြက်ကြက်မက်မက်ဆောင်ရွက်နေပါတယ်ထိုင်းနိုင်ငံကကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေအသွာလာအလုံးကို2020မတ်လကတည်းကပြည်ပင်ထားတာဖြစ်ပါတယ်အခုလိုမျိုးထိုင်းဘက်ကတားမြစ်ထားတဲ့အတွက်မြန်မာနိုင်ငံကအပါအဝင်ထိုင်းနိုင်ငံထဲမှာအလုလုချင်ကြတဲ့အိန္ဒိယချင်းနိုင်ငံကသူတွေဟာရတဲ့နည်းနဲ့ထိုင်းနိုင်ငံဘက်ကိုဝင်ဖို့ကြိုးစားနေကြတာပါဒါရင်မကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်ကောင်စီကဖမ်းဆီးအရေးယူမှာကိုစိုးရိမ်လို့ထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေလည်းရှိနေပါတယ်စစ်ကောင်စီကအာဏာသိမ်းခဲ့တဲ့၄လအတွင်းမှာထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံဘက်ကအမြောက်အများဝင်ရောက်လာနေကြတဲ့အတွက်ဒီလပိုင်းတွေအတွင်းမှာပဲဖမ်းမိတဲ့မြန်မာနိုင်ငံသား3000ကျပ်မနည်းရှိပါတယ်ရှင်
မအေးမှာပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပြပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့အင်္ဂါညစကပိုင်းအစီအစဉ်နဲ့စပါမယ်ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများအပြားဟာစာဝန်တွေအခက်အခဲတွေနဲ့ပိုရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံတာတွေနဲ့လည်းကြုံနေကြရတယ်လို့ရွှေ့ပြောင်းအလို့သမားအရေးလှုပ်ဆောင်နေသူတူက VOA ကိုပြောပါတယ်ကိုမီကင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရင်းနှဲငါလိုအာကိုအာထာမဲနေကြရတယ်လို့လဲရွှေပြောင်းအလုသမားအရေးလှုပ်ဆောင်နေတဲ့ရောင်ကြီးဦးအလုသမားများအဖွဲ့ကရုံတာဝန်ကဥမိုးကျော်ကပြောပါတယ်ကုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဥမိုးကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးမေးမြန်းရတဲ့အတွက်ဆွေးနွေးကြည့်ကြပါလေ
ကျွန်တော်ရဲ့ပထမဦးဆုံးမေးခွန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်။တခါမြန်မာရွှေပြောင်းလူသမားတော်များများလည်းပဲကိုဗစ်ကူးခံနေရတယ်ဆိုပြီးတော့ကျွန်တော်တို့နေ့စဉ်လိုသတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြောပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမောင်းဆုံးပေါ့ဒီကိုဗစ်တတိယလိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေပြည်တည်းလုံးပေါ့နော်မြန်မာရွှေပြောင်းလူသမားတွေကြားထဲမှာလည်းကူးဆက်မှုဖြစ်တယ်ပြီးရင်အိန္ဒိယနဲ့ပြီးတော့ကျတော့ကိုဗစ်ဘောလေရုံးသွားပေါ့ရုံးမတူကြဟာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်။အာ15လောက်တွေ့ရှိတယ်ဆိုပြီးစပြီးဒေတာလာတယ်စပြီးကျွန်တော်နိုင်ငံလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေဈာထဲမှာပေါ့တို့ရိုက်ချက်မှုတွေရှိတယ်။အဲ့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းလုံးကတော့တိတ်ဆိတ်လာတယ်လို့ဒုတိယလိုင်းရဲ့အာတတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်ရွှေပြောင်းလူသမားတွေကျွန်တော်နေသားလေးကူးဆက်ခံရတာကိုတွေ့ရတယ်။အဲ့ဒီအချိန်မှာကူးဆက်ခံရတဲ့အော်စာရီပေါ်တော့ဒီခရိုင်လေးဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်အဲ့ဒီခရိုင်လေးကကျွန်တော်ပြောမယ်ဆိုရှင်တတိယလိုင်းမှာဒီလိုရှင်ခရိုင်လေးကျင်ညာတဲ့အခါမှာအရန်ထူးကြားတယ်ပေါ့နော်ခရိုင်လိုက်ကိုခွဲခြားပြီးတော့ကျင်ညာထားတာရှိပါတယ်ဘန်ကောက်ကခြေကျဲပြီးတော့ကျတော့ကျွန်တော်တို့ပြောမယ်ဆိုရှင်ခရိုင်ပေါ့နော်ဒီကူးဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်လေးဖြစ်နေတက်တာထားတာရှိပါတယ်ဘန်ကောက်ပါတယ်စမုတ်ပတ်တန်ပါတယ်ချုပ်ဘူးရီရွှေချဘူးရီချင်းမန်စရထာလူစမောစာကောနှခုံပထုံစုံခါဖက်ကူကြီးဆိုပြီးတော့ကျွန်တော်တို့ဒီဆဲခရိုင်ကိုဒါကူးဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတိုင်းနိုင်ငံကနေပြီးတော့ဒါတမိုင်ဝီဌာနလေးကိုတရားဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဒိုင်ရက်ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ၅လပိုင်း26ရက်ကဒီနေ့မှာဆိုလို့ရှိရင်ကဒီဖက်ကူကြီးဘက်မှာရှိတဲ့ကျဆစ်ဆက်ရုံမှာရှိရှင်ဒါကိုဗစ်ဆက်တဲ့အခါမှာဟာလားမြန်မာရွှေပြောင်းအလို့သမား1400နီးပါးလောက်ကကိုဗစ်ရောဂါကိုဆက်ခံရတယ်ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့ကျမှလည်းအဲ့ဒီဆက်ရုံကတကယ်ဆိုလို့ရှိရင်မြန်မာရွှေပြောင်းအလို့သမားကျွန်တော်6500ကျော်ရှိပါတယ်။ဒီမဲ့ဒီ6500ကျော်ရှိတဲ့ကျမှ1400ကျော်ကူးခံရတယ်။ပြီးပြီဆိုလို့ရှိရင်အဲ့ဒီကူးဆက်မှုတွေရဲ့ဟာဒီခဲကဘယ်လောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းအလို့သမားတွေဈာထဲမှာ က
ျွန်တော်ပြန်လေးလိုက်ပြစီကိုမျိုးကျော်ဆိုတော့ရှေ့ပြောင်းလူမားရီအနေနဲ့ကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာဗျူးဆိုင်ပြီးတော့လိုက်နာနေထိုင်ရမယ်စီကံသတ်မှတ်ချက်တွေအတိုင်းကိုလိုက်နာနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လန်းမီရဲ့ကျွန်တော်လဲဆောက်ပြီးဆိုလို့ရှိရင်ခိုင်းမြန်မာလက်ဆက်ဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်ခိုင်းနိုင်ငံနဲ့ဝင်နဲ့ထွက်တဲ့အပေါက်လူအများလုံးပူးပေါင်းဆက်သွယ်နေတဲ့အပေါက်ကိုပြောလို့ရပါတယ်။ဒါခိုင်းနိုင်ငံလေးကိုဝင်ရောက်ပြီးလွတ်လွတ်လပ်လပ်ရှုပြောင်းနေမှနေတဲ့အများလုံးဝင်ရောက်နေတဲ့ကုန်တွေဒီဟဲ့လားဒီမနေ့ကညတယ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအင်တန်စီကားနေတဲ့နေရာမှာလူဝင်ထွက်ရတဲ့နေရာပါပဲ။ပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းအပေါက်ပိုင်းဒေသကြီးတစ်လျှောက်လုံးမှာထိုင်နိုင်ငံကျောင်းပိုင်းဒေသတစ်လျှောက်လုံးမှာလွတ်လွတ်လပ်လပ်မြန်မာနိုင်ငံသားတွေအခက်ခဲတွေကြောင့်ပြန်လည်ပြီးတော့ဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်လေးပေါက်ရှိတဲ့နေရာတစ်ခုပါဆိုတော့ကျွန်တော်တို့ကလန်းမီတဲ့နေရာတွေမှာလည်းကျွန်တော်ရှိကြောင်းတို့မားတွေဟုတ်လားဒီဟောရှိကြောင်းတို့မားကြီးလှုပ်ဆောင်နေတဲ့တို့မားအေးဖွဲ့စည်းပြီးကျမ်းမာရေးဖွဲ့စည်းနေလို့ပြီးတော့တကယ်အချင်းရဲ့လင်းပေါ့နော်အစပြုပထမပိုင်းဖြစ်ကလေးကနေပြီးတော့ဣတိယာပေးတဲ့လုပ်ငန်းတွေကိုသင်ကျင်ရေလုပ်ခဲ့တယ်တကယ်ပဲမက်ဒီဟလား၆ပြီခေါ်ခွာပြီးတော့နေထိုင်ရမယ့်အားလေးဈေးတွေသွားတဲ့ဆိုလို့ရှိရင်ဟလားမက်ဒီတက်ပြီးတော့ပြင်နေသွားတဲ့ဆိုလက်စည်းတွေဟန်းချက်ပြီးစောင့်ပြီးတော့ကြတော့အဲ့ဒါကျမ်းမာရေးကိုဖြူးဖြူးဆိုင်ဖို့ကူးဆက်ရောတာပါဒါကပတ်ကယ်ရောတာဖြစ်တဲ့အတွက်အထူးပဲကူးဆက်ဖို့ဆိုတာပါ။အဲ့ကျွန်တော်တို့ပညာပေးတဲ့အစီအစဉ်လုပ်ထားတယ်။လူကမာကြီးကိုယ်ရလည်းတကယ်ပဲနားလေပြီးတော့ကြတော့ဘာလိုက်တာချိန်လုံးတော့ပရိုဂရမ်ကြီးတော့ဖြစ်ရှိရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဘလိုပဲဖြစ်ဖြစ်ဟလားသူများနိုင်ငံမှာအလုပ်လာလုပ်ရတယ်။အဲ့ဒါအပြင်အခုလိုမျိုးကပေးယောဂကြီးကပ်ယောဂပေးနေရင်ဆင်ကြရတယ်ဆိုတော့ခက်ခဲတွေရှိချင်မှာပါပဲ။ဆိုအဲ့ထဲကမှလူကမာကြီးအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲဒီလိုကြော
အဓိကရင်ဆိုင်ရတဲ့ကိုဗစ်ကာလနဲ့ပတ်သက်ပြီးကက်ယောဂါဖြစ်နေတဲ့ကာလနဲ့ပတ်သက်ပြီးကျွန်မအလုပ်သမားတွေအနေနဲ့ကစိတ်ရုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးလျှော့လိုက်တာစိတ်ရုံလုပ်ငန်းကိုစိတ်ရုံလုပ်ငန်းကိုပြင်သိမ်းလိုက်တာပြီးပြီဆိုလို့ရှိရင်အလက်ကြပါနော်ဟာဒီလုပ်ငန်းဝင်တွေမှာ line line စက်ချုပ်ဝင်ဆိုရင် line line ပေါ့နော်လုပ်စင်ခိုင်းပြီးတော့ကျတော့အချို့ line တွေမှာမစင်ရအောင်အချို့ပြည်တွေမှာပြန်ပြီးစင်ရတယ်ဒီလိုမျိုးပေါ့နော်15ရက်စီ2ဝက်စီလုံးလုံးကတလားမှာ15ရက်2ဝက်စီလုံးလုံးကပုံစံမျိုးတွေနဲ့ဒီထိုင်ရတဲ့အခါမှာခုကြာလာတဲ့အခါကျကိုဗစ်ပထမလာရင်ဒုတိယလာရင်တတိယလာရင်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ရွှေပြောင်းသူများတွေမှာစောင်းနေကြီးအခက်ခဲကြုံလာရတယ်အဓိကတော့ပြီးပြီဆိုလုပ်ငန်းတွေမှာပုံမှန်အလုပ်တွေမရှိရတဲ့ခက်ခဲတွေကြုံလာတာဒါအဓိကပထမဦးပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုပ်ငန်းတွေကောင်းကောင်းမရှိရဘူးသူတို့ရဲ့ဝင်ငွေရောကြလာတဲ့အပေါ်မှာစောတော့ပြောတဲ့တစ်ဆက်တစ်ဆက်ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့သူတို့သူတို့ကသူတို့ကာကွယ်ဆောက်ရှောက်မှုဒီစားပြီးပေါ့ခုမှလို့ရှိရင်ဒီဘုံတော့လို့ရှိရင်အခန်းတစ်ခန်းမှာလူသမားတော့လို့ဆိုလို့ရှိရင်ဝင်ဝင်နေလာတဲ့ခါကျတော့သူတို့လူသမားတရားကြီးစုနာပြဿနာကြီးရတာပေါ့ပါတဲ့ခါကျတော့နားရောက်ဖြစ်လာတယ်ဒါကကျွန်တော်တို့ဒုတိယပိုင်းမှာလည်းကျွန်တော်တို့တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေရနေပြီးလှုပ်ရှားလိုက်တဲ့လုပ်ငန်းလူသမားတွေအများကြီးပါတကယ်ကိုအန္တရာယ်ရှိတဲ့အစုအဝေးကြီးရတဲ့နေရာကိုသတ်တွေ့ပ
ါ
ဒါပထမပိုင်းမှာပထမပိုင်းဒုတိယပိုင်းတော့ဒီလိုချိန်မျိုးတွေတွေ့ရဒီချိန်မျိုးတွေကနေတော့အဲ့ဒါကျော်လုံးမှုဆိုရင်ကျွန်တော်တို့ကကူညီဆောက်ရှောက်နိုင်တာလာပိုင်းလုပ်တဲ့ဆောက်ရှောက်နိုင်တာတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲတချို့ဆိုလို့ရှိရင်ဟာနေရင်းဒီကမှာသူမိဘတွေရှိတဲ့နေရင်းဒီကကိုပြန်သွားတာရှိတယ်ဒီလိုခက်ခဲလို့လည်းကျွန်တော်ကြည့်ရပါတယ်
ဒီကစားရေးတောက်ရေးအပြင်ခုနကလူဝင်ဝင်နေလာတော့ဟလာပူပြီးတော့ဆွဆူဝေးလူပူပြီးတော့ဆုနေရတဲ့အခါပူပြီးတော့ကြက်ကြက်တက်တက်နဲ့ရောကပူကူနဲ့ပူပြီးတော့အန်တယ်များလာတာပေါ့နော်ဆိုတော့ဒီထိုင်းအန္တရာယ်ပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးရဲ့ဒီမှာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံတယ်ဆိုပြီးဟိုတစ်ဘက်ကဆိုရင်ဇာနာပြကြတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်အဲ့တော့ကိုမိုးကျော်ကြီးတကယ်ပဲထိုင်းအန္တရာယ်ပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဗီယူတစ်ဆိုင်လုတ်ပေးတာတွေရောမရှိဘူးလားဗျဟု
တ်ကဲ့အဲ့မှာကျွန်တော်နှစ်ပိုင်းကျွန်တော်ပြောချင်ရှိပါတယ်ပထမပိုင်းကတော့စောတော့မီးခွန်းထဲမှာပါတဲ့အတိုင်းပဲမြန်မာရှိပြောင်းလူသမားတွေကိုဗစ်ရောဂါကူးဆက်ခံရတဲ့အခါမှာခွဲခြားမှုရှိပါသလားဒီလိုရှိတယ်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်။ဒါဒုတိယတစ်ပိုင်းကတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့နေရာမှာပဲခွဲခြားမှုမရှိရဲ့ထိုင်းနိုင်ငံကနေပြူချင်းစာတဲ့ဒီလူသမားတွေပေါ်မှာပြူချင်းစာပြီးတော့တောက်ထားတဲ့ဒါဒီအုပ်စုကြီးတွေရှိတယ်။အဲ့ဒါဘာလို့ပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်2010ဒီဇင်ဘာလမှာဟာဒီဇင်ဘာလ24ရက်နေ့ကဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဒါပစိုးနေငါးနေရောက်ချတယ်ပြည်내ပစိုးနေငါးနေရောက်ချတယ်ဟာဒါလည်းကြီးပါဒီမှာအချိန်မှဆိုကြည့်ဒီစီးကြီးထဲမှာအခုဆက်ပြန်သွားတဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတွင်းမှာရှိရတောင်ရှိရဲ့ဟာလာဝင်ကြီးချုပ်ကိုယ်တိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှိရင်ဇက်မာရီဒီစားလာတော့လည်းကောင်းဒမာရီကြောက်ကူးနေလဲဆိုရဲ့ပုံစံမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာ တကယ်ပဲခန်းနေတဲ့တော့မှာကျွန်တော်ဒီမှာရှိကောင်းလူမတွေခြားတယ်မပြဲလိုက်ပါအဲ့ဒီနောက်ဆက်ပြောနေမှာဒီဘိုင်ထဲမှာဒီမှာရှိကောင်းလူမတွေဝင်ရောက်ဖို့ရှိတာစားတော့ဆိုင်တွေမှာဓမ္မတို့ဓမ္မတို့ဆိုဝင်လို့မရတာအခြားအလူနယ်ပြည်အတိုင်းဝိုင်းနေတယ်မှာဓမ္မကဝင်ရဆိုရင်စားတိုင်းလို့တော့တက်ကြတဲ့အခြေအနေတွေရှိပါဒီပိုင်းကိုဖြေကြောင်းလို့အတွက်တစ်ဖက်မှာရှိတဲ့ကျွန်တော်ဒီမှာရှိကောင်းလူမတွေကိုကူကျင်းစားတဲ့ဒါဒီလားနေတဲ့ဆန္ဒထောက်ထားမှုရှိတဲ့ဒါခိုင်းလူတိုင်းဝိုင်းနေပြီးတော့မီဒီယာတွေထဲမှာပြန်တုတ်ပြန်လည်လို့အတွက်ကျွန်တော်တို့ရှိကြောင်းလူမတွေဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲဟလာဒီမှာဒီသားတွေအနေနဲ့ဒီယောဂါကိုဟလာဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လည်းကျူတင်ကာဝယ်မှုတွေလုပ်ဆောင်နေဆိုတဲ့စိတ်ကြံရမှုရှိတယ်ဘီဒီယိုဖိုင်ကိုပြဖို့ကိုပြောင်းဝင်အားလုံးတောင်းဆိုပြီးတော့မီဒီယာတွေမှာကြေကြေလေးနဲ့ဖြစ်အောင်ပြန်ပြီးတော့ကြရတော့တော့မြန်မာပြည်စာနာထောက်ထားမှုရှိအောင်လုပ်ပြီးတဲ့ program တွေပေါ်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်နှစ်ပိုင်းပြောမှရှိတယ်ဒါပိုင်းကခွဲခြားဆက်ရမှုရှိတယ်ဒါပိုင်းကကျွန်တော်တို့လူ့သမားတူနားလေဖြူကောင်းလူ့သမားတွေရဲ့ဘဝအခြေအနေမှန်ကြီးနားလေအာဒီ community ကနေပြီးတော့ကျွန်တော်တို့စာနာထောက်ထားမှုတွေရှိတယ်ဒီလိုပြောလို့ရပါတယ်
တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာတော်ဝင်ရှိတဲ့လူတွေကိုယ်တိုင်ကိုကဒီမှာရှေ့ပြောင်းလူသမားတွေရနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာဒိုင်းလူလူဓာတ်ထဲမှာလည်းပဲဟလာရှေ့ပြောင်းလူသမားတွေပေါ်သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိနေတယ်တစ်ဖက်မှာကိုယ်ကိုစာနာထောက်ထားပြီးတော့ကိုယ်ရဲ့အခွင့်အရေးတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်အဲ့တော့အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်ကြီးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လိုဒီထိုင်းကနေမှရွှေပြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ကြရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။ဩကျွန်တော်တို့ဒီထိုင်းနိုင်ငံတမန်တရားမှာကြောက်နေတဲ့ရွှေပြောင်းလူသမားကြီးအကုန်လုံးကဓမ္မနိုင်ငံသားတွေဓမ္မနိုင်ငံသားတွေဖြစ်တဲ့အခါကျတော့အဲ့ဓမ္မနိုင်ငံသားကအထက်နိုင်ငံထဲမှာအကြီးဆုံး3000ကျွန်းနဲ့ဒေသလောက်ရှိတယ်လို့အာဒီအန်ဂျူလေးအလုပ်သမားကြီးလို့ဆောင်ပြီးတွေ့ပြီးဆင်းရဲရတယ်ဘယ်လိုသိရပါဆိုတော့ကြတော့ဒီဒီဒီကြီးကဓမ္မပြည်မှာအာလာတိမ့်လိုက်တဲ့အခါမှာသူတို့ပြောနေကြတယ်သူတို့ဇာတိသူတို့ဘဝအတိုက်တွေတန်ရည်ပြီးပြောက်ဖို့ပြဲဇာတိမှာဘာရတာကိုပတ်တည်လို့စနစ်တာကာလပေါ့အယတားနဲ့ဒါစစ်စွားနဲ့ဥသိစေနဲ့ဒါအယတားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီအဲ့ဒါမျိုးလမ်းပေါ်ကိုကတ်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလဖြစ်တယ်ကျွန်တော်အဲ့ဒီအစွဲလာပြီးတော့အများကြီးနိုင်ပြီးတော့ကြတော့35ဒီပေါက်ပြဲလို့အစွဲဖြစ်လာတဲ့ကာရာဒီမှာအလုပ်သမားတွေကကိုယ်ဝင်နေနေနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဒီတာရင်းကိုပြန်ပြီးတော့မိရှင်ကြီးအဲ့ဒါရှင်လူကြီးနဲ့ဟာကိုယ့်ရဲ့ဒီတာကိုတိုင်ဝမ်ကိုပြန်လဲပြလာပြီးတော့အနာဂတ်ဒီမက်ဂျစ်ကိုရှိလာသူတို့စူတောင်းလာတဲ့သူတို့ရဲ့ချင်းနေတာတွေဟာတိုင်းပြည်မှာပြန်ပြီးတော့ဒီတာကြီးရဲ့လုပ်ပိုင်စားတော့မှုကိုအိမ်မက်ကြီးရှိအဲ့ဒီအိမ်မက်ကြီးကအာနာတိုင်းနေတဲ့ဆံမှာရိုက်ချူတာရတဲ့ဆံမှာသူတို့တည်တယ်သူတို့ပေါ်ရတယ်ဘာလေးခက်ခဲတာလို့ဥမာတူးစီသူခက်ခဲတယ်ဆိုလက်ထောက်နစင်သုံးလာရနေပြီးရည်ရည်ရင်းတဲ့လူပမာနေပြီးအရှင်ပြည်ချောမှုမှာပြန်နိုင်ရည်ပြည်ပြီးအမှတ်နဲ့ကစားပြစ်တာနေပြီးကျွန်တော်တို့ချီကောင်းလူပမာတွေရောက်ပြီးလူပမာများအဖွဲ့ပါတယ်ချီကောင်းလူပမာတွေကဘောလာရီယာတွေသွားလို့အဝေးရနေပြန်လာတဲ့လူပမာတွေရောဂါပြရတင်ပြီးတော့အဲတကယ်ပဲကိုယ့်ရဲ့စီးရဲနဲ့အညီဟလာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုအရှင်ပြည်ချောမှုကခုနိုင်ရည်ဆိုတော့အားကိုယ်ကသူ့လူတွေတဲ့အဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တယ်အလားဒုက္ကမတရားရှိမှုဒီပေါင်းစောတဲ့ခါမှာအရင်အောင်လို့အရင်အစီအစဉ်ဆုံးလာခုကာလလေးကြာတော့အခုပြိတ်တယ်ပြိတ်လိုက်တယ်အာဘာသာပါးငါးရက်ကြီးကြီးညာလေနှစ်ရက်ကမှနေရာလေးသွားလို့ရမယ်အကန့်အသတ်ကြီးလာဒီဘက်မှာကားပြန်ဒီဘက်မှာအလားကိုဗစ်ရောဂါကြီးစစ်စစ်တဲ့အခါမှာလည်းပိုက်ရင်းဝင်တဲ့ကာလလေးပုံလုံးကိုပုံကြပ်ပြီးပြန်ခန်းလို့အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့ပြည်နိုင်ငံတွေမှာလည်းကိုဗစ်ရောဂါကြီးဒုက္ခဒုက္ခတွေနဲ့နေရင်းကိုပြန်လာတဲ့ဒီသမားတွေဒီပင်းကျွန်တော်ပြောစီရှိမှာအရှင်ဒီအချောင်းကြီးဖြစ်ပြီးတော့ဒုက္ခဒုက္ခရောက်နေတဲ့အခြေအနေကိုကျွန်တော်ကတာက2020နဲ့2021အာနာသိန်းနဲ့ကာလာလေးစပူးမဲ့ဘူးကာလာလေးမှာလူကမာကြီးခံစားရရတဲ့ဒါတိတိကျကျမျိုးမျိုးရှိတယ်။အဲ့ဒီတိတိကျမျိုးမျိုးရှိပြီးအခုဆိုလို့ရှိရင်ပိုက်ကင်းဝင်နေတဲ့ပုဂ္ဂိုလ်ကြီးနဲ့ခံရအောင်လေပြီးရင်အကတ်တည်းနဲ့လက်ခံနေဒါဆိုဒီဘက်မှာလူရှိရတော့တရက်ကတော့ကျွန်တော်အဲ့ဒီအခြေအနေပြထုတ်ပြီးတရက်ကဖုံးဆက်လိုက်တဲ့အခါမှာလူရှိရတော့ဘယ်လိုနေရမလဲဒီချက်ကလူသမားရှိရတာပေါ့အဲဒီလိုချင်းမျိုးဖြစ်လာတာပြီးခဲ့တဲ့အဲ့တော့ရှိရတာကသူသွားတဲ့လူသမားတွေအကုန်လုံးကနေရင်းဒီကောက်ကိုပြန်လိုက်တယ်ကိုဗစ်စစ်တာတွေကလည်းလကားပိုင်ရင်းဝင်တဲ့အခါမှာလည်းထောက်ပံ့နေတာကိုပြင်းရတယ်ပြန်လာနေတယ်အစီအစဉ်ချောမှုတွေဖြစ်စင်ဖြစ်ကြတာပရင်းကြီးကအားလုံးကြည့်လို့ဖြစ်ပါတော့
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘယ်လိုဖြစ်မလဲဆိုတာကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကလူသမားအရေးလုံးနေသူတွေအတွက်ကအကုန်လုံးအတွက် ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုတိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းရဲသားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါအဲဒီဆိုရအုပ်ချုပ်တဲ့ကာလတွေမှာတော့လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းအလုပ်သမားကြီးကိုတော့လျှောက်လှုပ်လာတဲ့လူတူရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုယူကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်းကြည့်မယ်ဆိုရင်ရွှေပြောင်းအလုပ်သမားတွေအတွေ့ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုသောကိုယ်တိုင်မြင်ပါတယ်
ကျွန်တော်တို့ဒီပေါ့ရောက်ကြည့်သူမများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာကျွန်တော်တို့အကုန်ကာလာလည်းပြီးတော့ခြေကြောင်းသူမတွေဆောင်ပြီးတော့ပြည်သူတွေရတယ်အာဆရာနာတိန်းနဲ့ကာလာဒီမှာလောက်လာတာမိမမဲ့တော့မိမမဲ့လို့ပြောတော့ပေါ့သူကခံရတဲ့အလေးထားတယ်အဲ့တော့မိမမဲ့တဲ့ခါကျရင်းနှင်းကားလို့ကအစ်တက်ပေါ့အမေအမတန်မဟာလားပြည်နိုင်ငံကသူ့ဒီအောက်မှာအတက်တလုံးကြားအထူးကောင်းလို့ခံရအထူးဒီခံရဟလားအသက်အန္တရာယ်ကြီးရရှာခံရတဲ့အခြေအနေမျိုးဒါကျွန်တော်တို့ဘဝမှာမျက်မြင်ပြီးပြီးတွေ့ရတယ်ဒီမှုတွေနဲ့တိုက်ပြီးဖြည့်ချင်းဆောင်ရွက်ခဲ့ရပါတယ်။ဟုတ်ဆိုတော့ကြတော့ဟုတ်ပြီယသအစိုးရတက်လာတဲ့အခါမှာဒီမှုဒီအစိုးရပေါ်ပေါ်ယသအစိုးရပေါ်ပေါ်ဒီလူကလည်းပြောစာနာနဲ့ဒီချက်ကျင်းလာလိုက်တက်လာတဲ့အစိုးရလက်ထက်ဒီမှာဆယ်နှစ်ပြောပြောငါးနှစ်ပြောပြောအဲ့ဒီတက္ကသိုလ်အခုမှရလိုက်တဲ့ဥပမာလေးကိုပြောကြပါမယ်။ကျွန်တော်တို့နိုင်ငံသားဖြစ်သောထောက်ခံစာတွားကြည့်တဲ့အခါမှာရဲစခန်းကနေခိုင်းရဲစခန်းကနေခိုင်းပြီးထဲမှာတက်တလာဖြစ်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာဒီတိုင်းမှာအတော်ကြီးပါ။မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာတိုင်ယုံမှာတွားကြည့်ပါ။အချင်းစီစုကတစ်ချက်မှာတော့ဒီခါမှာဒွယ်လေးချောချောမှုမရခဲ့ဘူး။ရဖို့ကြိုးစားရတဲ့ခါမှာအမတ်ချက်ခက်သေးပါ။အရသာအစုကလက်ချက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူကမားအဲ့ဒီပြောမယ်ဆိုရင်အောင်ကန်လေးလူကမားကြီးနဲ့ဆက်ဆက်ပြီးတော့ပြည်ကြီးဆက်ဆက်ပြီးတော့တိုင်ယုံကတန်ရာရှိပြီးလူကမားတန်ရာရှိပြီးဖတ်လာတဲ့သူ့ကိုတိုင်ရိုက်ပြီးဆက်သွယ်ပြီးအဲ့ဒီစက်စံရတဲ့ခါကျွန်တော်တို့အကဲကဲနေဟာပြောပြတယ်ဒီလိုတန်ရုံကနေပြီးတော့အလုပ်ဒီလိုသမတ်တရားအမှုချက်မျိုးကိစ္စတင်းဒီကဲဒီလိုကိစ္စလုပ်ငန်းဝင်တွေမှာတိစိုးမှလည်းကိစ္စမှာဟာနိုင်ငံသားဖြစ်ကြောင်းဟာတန်ရုံကနေထောက်ခံရတဲ့ထောက်ခံစာရဲ့လိုအပ်ရဲ့ဒီချက်ချင်းကချက်ချင်းရတဲ့ခါမှာကျွန်တော်တို့စောတော့ညံ့တာဆုံးရှုံးရတယ်လူသမားကြီးတက်ဘူးဒါကျွန်တော်တို့ဖြစ်ချင်းဆောင်ရတဲ့ခါမှာအမတန်မှအစီအစဉ်ချုံးမှုပါအပြောရရင်ဒါဆိုမိမာရှိတယ်ဆိုပြီးကြားလာအဲ့တော့စစ်စူရတဲ့ခက်ကြီးရှောင်းလုံးမှာကျွန်တော်တို့မိမနဲ့ပြောကြတာဘာဖြစ်ဒီပုံမှန်ခုပုံမှန်ဒီလိုကျွန်တော်တို့လူသမားကြီးတုပ်နေတဲ့ဒီတွေနဲ့ကျွန်တော်တို့မှာဉာဏ်သာပုံစံရှိတော့လေပုံဆောင်ရည်နေတာဖြစ်ပါအဲ့တော့ရတားအစူရတာဖြစ်လာမယ်တကယ်လားနောက်ပိုင်းမှာလူသမားကြီးနိုင်ငံတကာကိုတွက်နေတဲ့စမ်းပေါ့ပြဖို့တဲ့နိုင်ငံကြီးပေါ့လူသားချင်းတွေပြီးဖို့တဲ့နိုင်ငံကြီးပေါ်စီတကယ်စမ်းမဲ့လုပ်တဲ့ဆောင်ရည်နေတယ်ဒီလိုနိုင်ငံတွေတကယ်ကိုတည့်ရဝင်နိုင်ငံသားကိုစီးပင်းနေဝင်လာမဲ့တော့အဲ့ဒီဘာလို့ဖြစ်ဖို့လဲ။ယသအစုအမတော့တို့ကိုယ်ပေါ်နေလေကျွန်တော်တို့အတိုင်ကျွန်တော်တို့ရှုပ်ကြောင်းလူသမားတွေပူစားကြည့်တဲ့အတိုင်ကိုကျွန်တော်တို့ကတွားရောက်ပြီးတော့သက်ဆိုင်ရာကြီးဌာနတွေမှာရှင်းရှင်းပြတင်ပြတော့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရတယ်။အဲ့တော့အခုလိုဟလာဆက်လာတင်းတဲ့ကာလမှာကျွန်တော်တို့ဘုသူ့ဖတ်တော့ဘုသူ့ရုံကြည့်ရမယ်။လူသမားတွေလည်းဘုသူ့ကိုပြောကြည့်ခြင်းကျွန်တော်တို့ဒီလိုမျိုးကြီးရှိတာဒီလိုမျိုးဖြစ်ခြင်းရှိတာ
။ဟုတ်ကဲ့ပါ။ကိုမကျော်ခုနပြောသွားတဲ့ဟလာအမိနဲ့သားရှင်နေငါလူသူများနိုင်ငံမှာဒီနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ယူယူတတနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးစင်ပြေချုံးမွေ့ကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်။ဘုံမိုးကျော်တို့လည်းဘေးရန်တွေကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီရဒီလိုတော့ပူတည်ပြီးတင်ပါတယ်။အခုလိုဆုတောင်းပေးတဲ့အတွက်ဆုတောင်းလို့ပြုလာလို့ကျွန်တော်လည်းကျေးဇူးတင်ပါတယ်။
ကုတ္တတသိန်းစီစဉ်တက်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်လွန်ခဲ့တဲ့အနှစ်တရာကအမေရိကန်သမိုင်းမှာလူမျိုးရေးခွဲခြားမှုနဲ့ရဲရဲစစ်စစ်တပ်ဖြတ်မှုတွေပေါ်ပေါက်ခဲ့တဲ့အိုကလာဟိုမားပြည်နယ်တောက်ဆာမြို့ကနှစ်ရာပြည့်အောက်မေ့ဝဲအထိမ်းမှအခမ်းအနားတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်တွားရောက်မှာပါသမိုင်းမှာကျွန်ပြုတ်အုပ်စိုးမှုနဲ့လူမျိုးရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ဖြစ်နေမှုတွေဖြစ်ပွားခဲ့တာကိုမိမောင်းထိုးပြတဲ့အနေနဲ့အောက်မေ့ဝဲအခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားတာပါမစ္စဲကွင်းရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ခင်ဗျာ
မ American Bianzu Ma, Lumui, Yadwara, Kolemuri, Shinji Mawe, Ingani Ma, Tel Sago, Tamara Jubak and Toya Pushiware, Tel Sama Pipwagere, Jempamuri, Twin, Luvantoma Joti Sunga Biro, Diti Sundurigo, Sula Pionle, Mun and Tare Lu, Yusare Niago, Dupovo, Lungenri, Milkonsiga, Pensavo, Shiniware.
I still see black men seeing being shot, black bodies lying in the street.
All hit New Yuan Rile, Jani Azeva, the little Tapia Puri, Nizin Lulu Pinni Jamawe, a goody attention in Roma, Gita Mai Pier Digo, Nanga and in the Mipia Gau, Mipalu Yavime, Jamara Mamina Ulu to Apioare, Manitongaro, Luda Puegani attention Jane to Tonga, Tel Samuel Ochoe Gansi, Kayane, Oklahoma Pine, now the Tel Sako Nejima Tingo, the Luta Puene Patalu Town Shidu, Pitiaswege Piron Naji Tongueware.
Little did I know the events dealing with race that would happen in the
last year.
ကိုဗစ်စီးကမ်းတဲ့အညီကြောင့်တရားမယ်လို့စစ်ကောင်စီကထုတ်ပြန်ထားပြီးကျောင်းပြဝုံတွေနီးမှာလက်နက်ကင်နဲ့ရဲစစ်သားတွေကိုလည်းချထားပါတယ်ဒီကြားထဲမှာကျောင်းမတက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်ဒီတော့တွင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းတဝဲလောင်းလုံးစတဲ့မြို့အသီးကြီးမှာဆန္ဒပြပွဲတွေဆက်ရှ င်းရုံမှုချုပ်တို့ကိုဒီသတင်းပတ်အတွင်းမြန်မာနိုင်ငံသွားဖို့စီစဉ်ထားတယ်လို့တန်တမာသတင်းရင်းလေးခုကိုကိုကပီရိုက်တာသတင်းမှရေးထားပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံနိုင်ငံခြားရေးဌာနဒုတိယဝန်ကြီးအရီဝမ်ယူဆုဖ်နဲ့ဘရူနိုင်းနိုင်ငံသားပဲဖြစ်တဲ့အတွင်းရုံမှုတူဦးတို့ဟာမြန်မာစစ်အာဏာသိမ်းကောင်းဆောင်နေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းအရင်းမြစ်တွေကပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့သွားကန်ဒီနောက်ဆုံးအချိန်မှာသွားလာရေးကိစ္စတွေနဲ့တန်တမာရေးဆိုင်ရာအခက်အခဲတွေကြောင့်ခင်းစဉ်နောက်နေသွားနိုင်တယ်လို့လည်းဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောလ်ဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမာပြည်နယ်တော်ဆန်မြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူပြူလူရန်ကားတွေကတော်ဆန်မြို့မှာလူမဲတွေနေထိုင်လုပ်ကံရအရက်တစ်ခုကိုဖျက်ဆီးတိုက်ခတ်ခဲ့တာကြောင့်လူပေါင်း300လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ တတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီ OA အစီအစဉ်ဒီကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခပ်သိမ်းခင်ဝေးနိုင်ကြပါစေခင်ဗျာ